အိန္ဒိယနိုင်ငံမှာနှစ်ရက်ကြာခီးနဲ့ရောက်ရှိနေတဲ့တောင်ကိုရီးယားနိုင်ငံသားဝင်ကြီးပါကချင်ကတော့အိန္ဒိယနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီရဲ့ဂုဘိမှန်ကိုဒီကနေ့သွားရောက်ဂါရဝပြုလွမ်းသူပန်းခွေချခဲ့ပါတယ်။ဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်အကြမ်းမဖက်ကြိုးပမ်းတဲ့မဟာတမဂန္ဒီရဲ့ရည်တည်ချက်နဲ့သူ့ရဲ့နိုင်ငံရေးလူမှုရေးစီးပွားရေးအပေါ်ထားတဲ့အတွေးအမြင်တွေဟာဒီကနေ့ထက်ခေတ်အထိလဲမှတ်သားလိုက်နာစရာတွေဖြစ်ပါတယ်လို့တောင်ကိုရီးယားနိုင်ငံသားဝန်ကြီးကပြောကြားပါတယ်။သံတမန်ဆက်ဆံရေးဒီနှစ်မှာအနှစ်90ပြည့်တဲ့တောင်ကိုရီးယားနဲ့အိန္ဒိယနိုင်ငံကြားမှာပူးပေါင်းဆောင်ရွက်မှုတွေတိုးတက်ဖို့နိုင်ငံသားဝန်ကြီးပါကချင်နဲ့အိန္ဒိယနိုင်ငံသားဝန်ကြီးတို့တောက်ကြနေ့ကဆွေးနွေးခဲ့ကြပါတယ်ရှင်။